မန္တလေးတိုင်းမဟာအောင်မြင်မြို့နယ်ထဲမှာတနင်္ဂနွေနေ့ညကပောက်ကွဲခဲ့တဲ့ဘုံဟာလက်လုံဘုံဖြစ်ဖွယ်ရှိတယ်လို့သက်ဆိုင်ရာရဲတပ်ဖွဲ့ကပြောပါတယ်။ဇာရောဦးဝီရသူတရားပွဲကျင်းပတဲ့နေရာနဲ့ဂိုက်300လောက်အကောင်မှာဘုံပေါက်ခဲ့တာဖြစ်ပြီးလူ9ဦးဒဏ်ရာရခဲ့ပေမဲ့အလုံးဟာစိုးရင်စရာမရှိဘူးလို့မန္တလေးမြို့ကန်သတင်းတော်တဦးက VOA ကိုပြောပါတယ်။လက်ရှိမှာတော့လက်တွေကိုဖမ်းမမိသေးပဲမြို့ဝင်အထွက်တွေမှာလုံခြုံရေးတင်းကျပ်ပြီးတော့စစ်ဆေးနေတယ်လို့လည်းပြောပါတယ်။အပြည့်စုံကိုကိုကျော်ကျော်သိန်းကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ခင်ဗျာ။
မဟာအောင်မြင်မြို့နယ်ရတနာဘူမိအနောက်ရက်ကွဲ84လမ်းနဲ့85လမ်းကြား36လမ်းမှာတနင်္ဂနွေနေ့ည9နာရီကျော်ကအရှင်ဝီရသူရဲ့တရားပွဲကျင်းပနေချိန်တွင်ဂိုက်300လောက်အကွာမှာဘုံပေါက်ကွဲမှုဖြစ်ခဲ့တာမှာဖောက်ခွဲခဲ့တဲ့ဘုံတွေဟာဒေသန္တရလက်လုပ်ဘုံတွေဖြစ်တယ်ဆိုပြီးတော့သက်ဆိုင်ရာရဲတပ်ဖွဲ့ကပြောကြောင်းရဲတပ်ဖွဲ့ရဲ့ရှင်းလင်းပွဲစီကိုတိုင်သွားခဲ့တဲ့မန္တလေးမြို့ကန်သတင်းတော်တူကပြည်ဝေကိုပြောခဲ့တာပ
ါတို့တွေ့ရှိတယ်ပေါ့နော်ဒီပစ္စည်းတွေရာဒေသန္တရလက်လုပ်ဘုံလို့သူတို့တော့သတ်မှတ်ထားတယ်CCTV ကိုသူပြန်ကြည့်ရ CCTV ကတော့မတဲခွဲဘူးပေါ့နော်သူတို့အဲ့မှာသူတို့တွေ့ရှိတဲ့အခါအဲ့ပါသူကတန်ကျုတ်စပထမ၄ခုတွေ့တယ်ဗျနောက်ထပ်အဲ့လိုပတ်ဝန်းကျင်နေမှာဟိုနေပါတယ်1စင်တီမီတာလောက်ရှိတဲ့တန်ကျုတ်စတော့10ခုတော့ထပ်တွေ့ရဆိုတော့သူကအတန်ကျုတ်စထည့်ထားတဲ့ဒီသနာဘုံကိုလက်လုံဘုံလို့သူကတော့လောလောဆယ်တက်မှတ်ထားတာပေါ့
ဒီဖြစ်ရက်ပတ်သက်ပြီးဆရာတော်ရဲ့မိန့်ကြားချက်ကိုတည်ရဖို့ PUE ကအချင်းချင်းဆက်သွယ်ခဲ့ပေမဲ့ဆရာတော်နားယူနေလို့ဆိုပြီးမိန့်ကြားချက်မရခဲ့ပါဘူးဘုံပေါက်ကွဲမှုကြောင့်မန္တလေးမြို့ပေါ်မှာတိသာထင်ရှားတဲ့လုံခြုံရေးချထားတာမျိုးမရှိပေမဲ့မြို့ကန်တွေကြားမှာစိုးရိမ်မှုတော့ရှိနေတယ်လို့သတင်းတော့ကဆက်ပြောပြပါရယ်ဘုံပေါက်ကွဲတဲ့အစအနာတွေကိုဒေသဆိုင်ရာစစ်အင်ဂျင်နီယာတပ်ကစစ်ဆေးခဲ့ပြီးအခင်းပြတဲ့အနီးအနားက CCTV ကင်မရာကိုရဲတပ်ဖွဲ့ကစစ်ဆေးခဲ့တာပါထိခိုက်ဒဏ်ရာရခဲ့တဲ့အခြေအနေနဲ့လုံခြုံရေးအခြေအနေကိုလည်းမြို့ကန်သတင်းတော့ကဆက်ပြောပြပါရယ
်ဒဏ်ရာရတာရောကျွန်တော်တို့ဒီမှာ9ဦးပေါ့ကိုရင်တူရတယ်4ဦးဟိုအမျိုးသမီး3ဦးမျိုးသား2ဦးပေါ့အမေသူတန်ရာတွေကတော့ခုနကပြောတဲ့အသေးစားတန်ရာတွေပဲခုနကပြောတဲ့ဖြစ်ုံတက်ဆံမလို့သူတို့လောဆယ်သူတို့ဒီမျိုးဖြစ်တဲ့အတွက်ဒီမျိုးဝင်မျိုးထွက်တည်လို့ဒီမတင်ရောအချင်းတွေကိုသူတို့အင်အားဖြည့်ပြီးတော့ဟိုပိတ်ဆို့ပြီးဆစ်ဆစ်နေလို့သူတို့ပြောတယ်သူတို့ဒီလုံုံရေးရပေါ့
လက်တဲ့ဖြစ်တန်ရာရှိသူကိုအခုထိဖမ်းမမိသေးတယ်လို့ဘယ်သူကမှလည်းသူတို့လက်ချက်ဖြစ်တယ်လို့ပြောဆိုတာမျိုးမရှိသေးပါဘူးဒီပေါက်ကွဲမှုဖြစ်ပြီးတဲ့နောက်ပိုင်းမှာထင်ရှားတဲ့တန်ခါတော်ရဲ့တရားပွဲတွေကိုလုံုံရေးတိုးမြင့်ချထားပြီးသွားမယ်လို့ရဲတပ်ဖွဲ့ကပြောကြောင်းမြို့ကန်သတင်းတောက်က VOE ကိုပြောခဲ့ပါတယ်ခင်ဗျာ